မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတော်တူကျိုးဆွဲချတည်ဆုံးမှုထပ်မံဖြစ်ပေါ်တဲ့အတွက်နှစ်လအတွင်းကိုကိုကိုအဆုံးစီရင်သူ14ယောက်ထက်မနည်းရှိသွားပြီဆိုတဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါမလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာလအတွင်းအခက်ကြုံနေရတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကတချို့ဟာကိုကိုကိုအဆုံးစီရင်သွားကြတဲ့သတင်းတွေဆက်တိုက်ဆိုသလိုထွက်ပေါ်နေတာပါဒီနေ့မှလည်းမလေးရှားနိုင်ငံပူချွန်းမြို့မှာအသက်20အရွယ်မြန်မာလူငယ်တဦးအဆုံးစီရင်သွားတယ်ဆိုတဲ့သတင်းထွက်လာတာကြောင့်မလေးရှားနိုင်ငံကမြန်မာတန်ရုံအလုပ်သမားတန်ရာရှိဦးအောင်စောမြင့်ကိုမိကြည့်ခဲ့ပါတယ
်ဟုတ်ပါတယ်ဒီနေ့လည်းဆက်ဆုံးပါတယ်
ဟုတ်ကဲ့ဒီနေ့မှလည်းရှင
်ပူချွန်းမှာပါ
ပူချွန်းမှာနော်ဟုတ်ကဲ့
ဟုတ်ကဲ့
သူကတော့ဟိုဘလူပုံစံမျိုးလဲရှင်ဘလူပုံစံမျိုးဇွဲကျိုးချပဲလား
อ๋อ black down black down ปูชินบ่เอติดูบาเว้ยครับ
โอเค
black down ปูชินบ่ครับ
โอเคโอเคตัว
เซดิชะติดตัวละเว้ยครับ
โอเค
เราอะคูหาขัดตาเนี่ยโหปุ้งลีกขันษาเจ็ดเนี่ยโหกะลีนี่เนี่ยบลูนี่ใส่ขันษาเจ็ดเนี่ยลงนี่จ้ะแล้วไม่ติดบ่าวมั้ย
โอเคนี่แยกเปลี่ยนยีดิกิสาดิยอบาลีเนี่ยทุดิเลย
ตะเรนแท้ติดๆจ้ะจ้ะกูไม่ติดอย่าได้มั้ย
မကြသေးခင်ရပိုင်းအတွင်းကပဲမြန်မာနိုင်ငံသားနှစ်ဦးလည်းကိုကိုကိုအဆုံးစီရင်သွားခဲ့တာပါအခုတိတ်ဆုံးသူကတော့မကွေးတိုင်းစင်ပါဝိုင်းမြို့နယ်ကဖြစ်တယ်လို့လည်းမလေးရှားရောက်လူမှုကူညီအဖွဲ့တွေကဆိုပါတယ်မလေးရှားနိုင်ငံရောက်တရားမဝင်မြန်မာနိုင်ငံသားတွေနေရပြန်ရေးအစီအစဉ်ကိုမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကညှိနှိုင်းစီစဉ်နေတဲ့အကြောင်းပြောဆိုခဲ့တာတလကျော်ကြာပြီဖြစ်ပါတယ်ဒီအစီအစဉ်ကနေရပြန်ဖို့စီရင်ပေးသွင်းထားသူလူရေ8000တဲ့မင်းရှိနေပြီဖြစ်တယ်လို့တရားဝင်အလုပ်သမားတွေလည်းအလုပ်ကိုင်မကောင်းတာ၊ကျန်းမာရေးမကောင်းတာတွေကြောင့်နေရပြန်ဖို့စီရင်ပေးသွင်းထားပြီးလက်နဲ့ချီပြီးစောင့်ဆိုင်နေကြရတာပါဒီထဲကတချို့ကလည်းမြန်မာနိုင်ငံကိုတရားမဝင်နေဆက်လမ်းကြောင်းတွေကနေပြန်ဖို့ကြိုးစားရကနေဖမ်းဆီးခံရတဲ့အဖြစ်တွေနဲ့လည်းရင်ဆိုင်နေကြရပါတယ်ကျမမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်